ထိုင်းနိုင်ငံကဝေးလံခေါင်ဖျားတဲ့စခန်းတစ်ခုမှာရောက်ရှိနေကြတဲ့ယာနဲ့ချီတဲ့ရိုဟင်ဂျာမွတ်စလင်တွေကိုကယ်တင်လိုက်တယ်လို့ထိုင်းရတပ်ဖွဲ့အရာရှိတွေကတင်းလာနေမှာပြောပါတယ်။ဒါဟာလူမောင်ခိုကူးမှုနဲ့ပတ်သက်ပြီးရိုက်တာသတင်းဌာနကပြုလုပ်ခဲ့တဲ့စုံစမ်းမှုအပေါ်အခြေခံပြီးရှာဖွေတွေ့ရှိသွားတာလည်းဖြစ်ပါတယ်။မလေးရှားနိုင်ငံနဲ့နယ်နိမိတ်ချင်းထိစပ်နေတဲ့ထိုင်းနိုင်ငံတောင်ပိုင်းဆွန်ခလခရိုင်အတွင်းကလူမောင်ခိုကူးသူတွေအုံပြုလေးရှိတဲ့လမ်းကြောင်းပေါ်မှာရှိတဲ့အဲ့ဒီစခန်းကအမျိုးသားအမျိုးသမီးနဲ့ကလေးငယ်စုစုပေါင်း931ယောက်ကိုတင်းငင်တွေနေ့ကဖမ်းဆီးလိုက်တာဖြစ်ပါတယ်။ဒါဟာ2013ခုနှစ်ဇန်နဝါရီလ9ရက်နေ့ကတရားမဝင်ဝင်ရောက်လာတဲ့ရိုဟင်ဂျာတွေကိုထိုင်းနိုင်ငံအတွင်းဖမ်းဆီးမိပြီးတဲ့နောက်ပိုင်းပထမဆုံးအကြိမ်ဖမ်းဆီးမိခြင်းလည်းဖြစ်ပါတယ်။မိသားစုဝင်တွေကငွေပေးတော့မှပြန်ပေးဆွဲထားတဲ့သဘောနဲ့ဖမ်းဆီးခံထားရတဲ့ရိုဟင်ဂျာတွေကိုပြန်လွတ်ပေးတယ်ဆိုတော့ဒီဇင်ဘာ9ရက်နေ့ကရိုက်တာရဲ့သတင်းပေးပို့ချက်ပေါ်အခြေခံပြီးလိုက်လံစုံစမ်းရာကအခုလိုရှာဖွေတွေ့ရှိခြင်းဖြစ်တယ်လို့ထိုင်းရဲတပ်ဖွဲ့ကပြောပါတယ်။ဖမ်းဆီးခံထားရသူတွေကတချို့ဆိုရင်ရိုက်နှက်ခံရပြီးတေဆုံသွားတဲ့သူတွေလည်းရှိတယ်လို့ဆိုပါတယ်။ရိုဟင်ဂျာတွေကမြန်မာနိုင်ငံကလာတဲ့အတန်းပြင်းမဲ့ဒုက္ခသည်တွေဖြစ်တယ်လို့သတ်မှတ်ခံထားရတာလည်းဖြစ်ပါတယ်။မြန်မာနိုင်ငံရခိုင်ပြည်နယ်အတွင်းဒေသခံရခိုင်တိုင်းရင်းသားတွေနဲ့ရိုဟင်ဂျာတွေအကြားလူမျိုးရေးဆန်တဲ့အထီးကျုံးတွေမနစ်ကဖြစ်ပေါ်ခဲ့ပြီးတဲ့နောက်ပိုင်းလူပေါင်း3,400လောက်အိုးမဲ့အိမ်မဲ့ဖြစ်ခဲ့ရပြီးအဲ့ဒီအထက်ကအများစုဟာရိုဟင်ဂျာတွေဖြစ်တယ်လို့ဆိုပါတယ်။အဲ့ဒီအချိန်ကစလို့တောင်းချီတဲ့ရိုဟင်ဂျာတွေလေနဲ့ထွက်ပြေးလာတာမှာအများစုဟာထိုင်းနိုင်ငံအနောက်တောင်ပိုင်းဒေသကိုရောက်လာကြတယ်လို့ဆိုပါတယ်။ထိုင်းဝင်လူဝင်မှုကြီးကြပ်ရေးမှာဖမ်းဆီးခံထားရသူတွေကိုလူမောင်ခိုးကူးသူတွေထံရောင်းဆန်းနေတယ်ဆိုတော့နိုင်ငံပေါင်း၃နိုင်ငံကိုအခြေခံပြီး၃လကြာပြုလုပ်ခဲ့တဲ့ရိုက်တာသတင်းဌာနရဲ့တွေးရှိမှုတွေကိုစုံစမ်းစစ်ဆေးဖို့ကုလသမဂ္ဂနဲ့အမေရိကန်ပြည်ထောင်စုတို့ကတောင်းဆိုထားပါတယ်။အခုဖမ်းဆီးရမယ့်သူအလုံးဟာရိုဟင်ဂျာတွေကြီးပဲမဟုတ်တဲ့အတွက်သူတို့ဘယ်ကလာလဲဆိုတာကိုလည်းစုံစမ်းစစ်ဆေးပေးဖို့အမေရိကန်ပြည်ထောင်စုကတောင်းဆိုထားပါတယ်။